ဘက်မှာတော့မတူကွဲပြားတဲ့ကလေးတွေအကြောင်းသတိထားမိသမျှတစ်စိတ်တစ်စောင်းဆွေးနွေးပြခဲ့တာလေးတွေပြန်ပြီးတော့တင်ပြပါမယ်ကျွန်တော်တို့ဝင်းကျင်မှာကလေးမှန်ရင်အချိန်တန်ကြောင်းထားကြတာကိုတွေ့ကြမှာပါဒါပေမဲ့ကြောင်းမထားတဲ့ကလေးတွေချွင်းချက်ရှိနေတာကိုလည်းသတိပြုမယ်လို့အောင်းမေးပါတယ်ကျွန်တော်ပြောချင်တာကစင်းရဲလို့ဘဝမပြေလည်လို့ကြောင်းမတက်နိုင်တဲ့ကလေးတွေမကပါဘူးတချို့မိဘများကတော့အထူးအဆန်းလို့သဘောထားမယ်ဆိုရင်လည်းဟိုထင်ရကောင်းနိုင်တဲ့ကလေးတွေကိုကြောင်းမထားဘဲနဲ့အိမ်မှာပဲတင်ပေးတဲ့မိဘများနဲ့အတူသူတို့ရဲ့ကြီးပြင်းလာတဲ့ဘဝတွေကိုတွေ့မိတဲ့အခါသတိမပြုနိုင်ပဲမနေနိုင်တော့ပဲပြန်ပြီးတော့ဆွေးနွေးရခြင်းဖြစ်ပါတယ်ဒီကိစ္စကိုကျွန်တော်လူငယ်တွေနဲ့လည်းဆွေးနွေးကြည့်ပါတယ်ကျွန်တော်တို့တွေ့ဦးတဲ့အဲ့ဒီကြောင်းမထားတဲ့မိဘရဲ့ထူးခြားတဲ့ကလေးဆိုတာအခုဆိုရင်မိဘအရွယ်တော်ပြန်ရောက်နေပါပြီကျွန်တော်တို့ငယ်ငယ်တုန်းကတွေးမိပါတယ်သူတို့ကိုကြည့်ပြီးတော့သူတို့ကြီးလာရင်ဘလို့ဖြစ်မလဲဆိုတာအင်မတန်မျှော်ကြည့်မိပါတယ်နောက်တစ်ခုကသူတို့မှဟိုစဉ်းစားမိတာပေါ့လေကြောင်းတက်ရမယ်ဆိုတာကလေးတယောက်ရဲ့အခွင့်အရေးမဟုတ်ဘူးလားအဲ့ဒီကြောင်းသားဘဝဆိုတာသူ့မှာမရှိတော့ဘူးအဲ့တော့အများစုလက်ခံထားတဲ့အားနေချက်ပဲပြောပြောအာသာချက်ပဲပြောပြောကြိုက်တာပြောအဲ့ဒါတွေသူတို့မကြုံဘူးတော့ဘူးပေါ့အဲ့ဒီအတွေ့အကြုံတွေမရှိတော့ဘူးပေါ့အဲ့ဒါကြာရင်သူတို့တွေပေါင်းသင်းဆက်ဆံမှုတွေမှာအားနေမယ်သူခံစားချက်နဲ့သူပဲအားလုံးနဲ့စန့်ကြည့်ပဲဖြစ်တာတွေလည်းဖြစ်ကုန်မလားပေါ့ကျွန်တော်တို့တွေတွေးကြပါတယ်အဲ့တော့သူတို့အခုဆိုရင်မိဘအရွယ်တော်ရောက်နေပါပြီသူတို့တွေဟာဘာသာရဘာသာစကားတင်ကြားတဲ့ဆရာတွေအဖြစ်ပြန်ပြီးတော့လောကကြီးမှာအမှုထမ်းနေတာကိုကျွန်တော်တွေ့ဘူးပါတယ်အဲ့လိုပဲပေါ့တချို့ဟိုမိဘကတမင်ရွယ်ချက်ရှိရှိကိုကြောင်းမထားပဲနဲ့သားသမီးတွေကိုလူကြောင်ဝင်အောင်ထားနိုင်တယ်ဆိုတော့ရည်ရွယ်ချက်နဲ့အဲ့ဒီလိုပြုမှုခဲ့တာတွေရှိပါတယ်အဲ့တော့တွေးမိတဲ့အထက်မှာသူတို့ဘာဖြစ်လို့ကြောင်းမထားကျင်တာလဲလို့မေးကြည့်ပါတယ်အဲ့ဒီမှာတော့နည်းနည်းကွဲပြားတယ်သို့တော်လည်းတူတာကတော့အဲ့ဒီအချိန်အဲ့ဒီကာလမှာရှိနေတဲ့အဲ့ဒီနိုင်ငံရဲ့ပညာရေးစနစ်ကိုသူတို့အယုံကြည်မရှိဘူးဆိုတာကပြောတာကများများပါနောက်တစ်ခုကတော့ကျောင်းတွေမှာအကျင့်ဆိုးတွေကူးနိုင်တယ်လို့ဆိုပါတယ်နောက်တစ်ခုကတော့အချိန်ကုန်တယ်ဆိုတော့ကျောင်းပြချက်ကအဓိကပါသူတို့ကကျောင်းတွေမှာအဲ့ဒီလိုပေါ်ဒီအစိုးရရဲ့အတန်းကြောင်းနေမှာထားခြင်းအပြင်တခြားတင်ပေးတဲ့ကလေးတွေနဲ့မျှအောင်လိုက်နေရတဲ့အတွက်ကြောင့်အဲ့ဒီကလေးကလူရင်းကိုကောင်းကောင်းမသိနိုင်ဘဲနဲ့အချိန်နေကုန်တယ်အဲ့တော့ကိုယ့်ကလေးကိုတူးချင်းအကောင်းဆုံးတင်ပေးဖို့အတွက်အိမ်မှာပဲတင်မယ်ဆိုပြီးတော့ဆုံးဖြတ်ခဲ့ကြတာပါအဲ့တော့ကျွန်တော်ဒီနေရာမှာတော့ကျွန်တော်ရဲ့တွေးရှိချက်များအရဘယ်ဟာမှားတယ်မှန်တယ်လို့ပြောဖို့တော်တော်ခက်ပါတယ်ကျွန်တော်စိတ်ထဲမှာကြောက်ကြနေမိတဲ့အချက်ကမိဘနဲ့ကလေးနဲ့ဘလို့နားလည်မှုယူခဲ့လဲဆိုတာပါပဲကလေးဟာလူတကာကြောင်းတက်ချင်တဲ့အချိန်မှာသူလည်းတက်ချင်ပဲအဲ့ဒီတော့ကြောင်းသားဘဝကိုသူအများကြီးသူမဖြတ်သားနေတဲ့အတွက်သူ့မှာကြောင်းနေပဲငယ်ငယ်ချင်းဆိုတော့လည်းမရှိဘူးအရထဲကငယ်ငယ်ချင်းတော့သူပေါင်းသင်းခွင့်ဆော့ကစားခွင့်ရှိပါတယ်ဒါပေမဲ့ကြောင်းသားဘဝမရှိတဲ့အတွက်အဲ့ဒါကိုသူနစ်နာတယ်လို့မိဘကိုတခါမှမပြောခဲ့ဘူးလားသူ့မိဘတရားကောဒီကလေးကိုစီယုံတဲ့နီးနဲ့သွားခဲ့တာလားအင်အားသုံးပြီးတော့ဇွတ်ဆုံးဖြတ်ခဲ့တာလားအဲ့ဒါတွေကျွန်တော်အင်မတန်သိချင်ပါတယ်ဆိုတော့မိဘကဒီကလေးတယောက်ရဲ့သဘောတူညီမှုရအောင်လို့ဘလို့လုပ်ခဲ့တယ်လဲပေါ့တေရောတေကြရလားသဘောတူပြီးမှဒီလိုဆုံးဖြတ်ခဲ့တာလားဆိုတာကိုကျွန်တော်အခုအချိန်ထိလည်းမမေးခဲ့ရပါဘူးဒါပေမဲ့တော်တော်များများကိုနိုင်ငံတကာမှာလည်းအဲ့ဒါမျိုးတွေရှိတယ်လို့ကြားဘူးတော့အခုထိလည်းတွေ့ရခက်ကြီးဖြစ်နေသေးပါဆိုလိုတာကတော့ဘာဖြစ်လို့ပညာသင်ကြလဲမေးကြရင်ဘာကြောင့်စာသင်ကြလဲမေးကြရင်လူလောကကြီးမှာရှေ့ဆက်ဖို့အတွက်ရှေ့ရှေ့ကသင်ခန်းစာတွေကိုသိအောင်အမှားတွေမကျူးလွန်မိအောင်သူများတွေလွဲပြီးသားတွေကိုကိုကတင်ယူလိုက်ယူနဲ့တိထားအောင်ကိုလက်ကြမဖြစ်အောင်ဒီလိုကနေပြီးတော့ပြောခဲ့ကြတာဟုတ်အဲ့တော့နှစ်ချက်ပါအဓိကကကလေးတွေရဲ့မှတ်ညံနဲ့နောက်တစ်ခုကတော့တူဦးနဲ့တူဦးချမ်းမှာဖြစ်တဲ့ဒီဆက်သွယ်မှုကိုအဓိကထားကြတာကိုပဲတွေ့ရတာပါအဲ့တော့တယောက်ကတော့ဒီလိုပြောတယ်ပထမကတည်းကကလေးကိုတည်းအရင်ဆုံးကြောင်းထားလိုက်ရမယ်တဲ့ပြီးတော့မှကြောင်းမှအများနဲ့အတူတက်ရတဲ့ဘဝတွေကိုနားလည်ပြီးတော့မှအဲ့ဒီရဲ့အားနည်းချက်တွေကိုထောက်ပြပြီးတော့မှပို့ပြီးတော့မြင့်တဲ့တို့ပြီးတော့တာတဲ့နေရာတော့ဟောဒီမှာရှိတယ်ဟုတ်ဒီလိုတင်ပေးမယ်ဆိုပြီးတော့ကလေးကိုရှင်းပြနိုင်ပူကောင်းမယ်လို့ပြောပါတယ်တချို့တွေကတော့ဗျာဆိုလိုတာကကျောင်းတွေကတင်ပေးတဲ့အခြေခံပညာကျောင်းတွေကတင်ပေးလိုက်တာဟာနိုင်ငံခြားမှာနိုင်ငံတကာမှာပညာတော်တင်စုရဖို့တို့တိမဟုတ်ဘောဗျာတစုံတရာကိုတန်းတစ်ခုမှီအောင်ဝင်ဖို့ဆိုရင်ဥပမာဆိုရင်ဒီခေတ်အနေနဲ့ပြောရင် IELTS လို့မိကုံးတွေကိုဝင်ဖြည့်ဖို့စာမွေးတွေဝင်ဖြည့်ဖို့အိမ်မှာလေ့ကျင့်လို့ရတယ်မိဘကတကယ်ကောင်းကောင်းနားလေတက်ကြွမ်းဖို့ကလေးကိုတင်တတ်ဖို့လိုတယ်စသဖြင့်ထောက်ပြကြပါတယ်အဲ့ဒီလိုဆိုလို့ရှိရင်တော့သူရဲ့ပန်းတိုင်တူတဲ့အတွက်ကြောင့်မတူတဲ့လမ်းကသွားမယ်လို့ပြောကြပါတယ်အခုကျွန်တော်စဉ်းစားမိနေတာကတော့ကလေးတယောက်ရဲ့ဘဝဖြတ်သန်းမှုထဲမှာအဲ့ဒီလိုကြောင်းနေဘူးတယ်ဆိုတော့ကြောင်းမှာအတွေ့အကြုံဆိုတဲ့အရာကဘယ်လောက်အထောက်အပံ့ဖြစ်တယ်လဲနောက်ဆိုရင်မိဘတွေကအဲ့ဒီလို ကျောင်းကြီးကိုမထားဘဲနဲ့ကိုယ်တိုင်ကိုယ်တိုင်ကိုစီပုံတံတန်နေလွတ်လပ်စွာနဲ့တင်ပြီးတော့မှကလေးတွေကိုအရေးကြီးတဲ့စာမေးပွဲတွေသို့မဟုတ်အရေးကြီးတဲ့လုပ်ငန်းခွင်ဝင်ခွင့်တွေကိုရှောက်ကြဖြေချဖို့အတွက်ပြင်ဆင်နေတာတွေကရှိနေပြီလားလို့စောစောမိတာပါ။ဝိုင်းပြီးစဉ်းစားကြမယ်ဆိုရင်တော့စိတ်ဝင်စားစရာကောင်းမယ်လို့အောက်မေးပါတယ်။